ခုတော့ကမ္ဘာ AIDS နေနဲ့ယောဂပျောက်ကင်းအောင်ကုသနိုင်မယ့်အလားအလာကိုကျမတို့ကြည့်ကြရအောင်ပါ HIV ကူးစက်နေသူတွေ AIDS နဲ့ဆက်နွယ်တဲ့ယောဂတွေကြောင့်တေဆုံးသူတွေကိုထောက်ပံ့အားပေးတဲ့အနေနဲ့နှစ်စဉ်ဒီဇင်ဘာလ1ရက်နေ့ကိုကမ္ဘာ AIDS နေ့အဖြစ်သတ်မှတ်ကျင်းပကြပါတယ် HIV ကိုကုသနိုင်ရေးအတွက်ကာလရှည်ကြာစ조사နေကြပေမဲ့အခုချိန်ထိကုသနိုင်တဲ့ဆေးရှာမတွေ့သေးပါဘူးဒီအကြောင်း VOA သတင်းတော့ Laura Bowman သတင်းပေးပို့ထားတာကိုကိုစော်ဝင်းလိုင်ကဆက်ပြီးပြောပြမှာပါ
ကမ္ဘာတဝန် HIV ရောဂါပိုးကူးစက်နေသူ38တန်းလောက်ရှိပါတယ်ဒီရောဂါပိုးကိုစတင်ဆန်းသပ်တွေ့ရှိခဲ့တဲ့1984ခုနှစ်ကစလို့ HIV ဒါမှမဟုတ် AIDS နဲ့ဆက်နွယ်တဲ့ရောဂါတွေနဲ့တေဆုံးခဲ့သူ36တန်းအထိရှိလာခဲ့ပါပြီနှစ်စဉ်ဒီဇင်ဘာလ1ရက်နေ့တိုင်းမှာကမ္ဘာ AIDS နေ့အဖြစ်သတ်မှတ်ပြီးတမိုင်းမှာသေဆုံးမှုအများဆုံးဒီကတ်ယောဂကြီးတိုက်ဖြတ်နိုင်ရေးအတွက်စင်ကျင်သုံးသပ်ကြလေရှိပါတယ်ဒေါက်တာကလိုအီအော့ကင်ဟာလန်ဒန်မြို့ Queen Mary တက္ကသိုလ်ကပါမောက္ခတဦးဖြစ်ပြီး HIV ယောဂအကြောင်းကာလရှည်ကြာလေ့လာနေသူတဦးလည်းဖြစ်ပါတယ
် 11 places where treatment is not free
လက်ရှိကမ္ဘာကြီးရဲ့အခြေအနေကရှိသူနဲ့မရှိသူဆိုပြီးကွဲပြားနေတာပါဒီယောဂကိုအခမဲ့ကုသခွင့်မရပါဘူးဤပညာကလည်းအရင်ဟောင်းလွှမ်းနေသေးတယ်။ပြီးထွက်စိုးကျိုးတွေကလည်းများမယ်ဆိုတဲ့နေရာတွေကလူတွေကအခြေအနေသိပ်မကောင်းလာပါဘူး။ကုသမှုမရရင် HIV ဟာလူအသက်ကိုတည်ဆင်းနိုင်တဲ့ရောဂါဖြစ်ပါတယ
်။ HIV ကူးစက်ခံထားရပေမဲ့ထိရောက်တဲ့ကုသမှုရရှိထားသူတွေဟာတခြားလူတွေကိုရောဂါပိုးပြန်မကူးစင်နိုင်ဘူးလို့ကျွမ်းကျင်သူတွေကပြောပါတယ်။ကမ္ဘာတဝန် HIV ကူးစက်ခံထားရသူရဲ့50ရာခိုင်နှုန်းကျော်ဟာအမျိုးသမီးတွေဖြစ်ပြီးအဲ့ဒီထက်ကတိတက်သမ3သန်းဟာကိုဝင်ရှိလာကြမယ်လို့ခန့်မှန်းကြပါတယ်ထိရောက်တဲ့ကုသမှုတွေကနေမွေးဖွားလာမဲ့ရင်သွင်းငယ်တွေကိုယောဂမကူးစက်အောင်တားဆီးနိုင်တယ်လို့ဆိုပါတယ်ဒေါက်တာအော့ကင်းဟာကမ္ဘာလုံးဆိုင်ရာ HIV ယောဂပိုးကိုရေရှည်ထိန်းထားနိုင်တဲ့ဆေးပေါ်လာရေးဥဆောင်ကြိုးပမ်းခဲ့သူတူဖြစ်ပြီးနလတစ်ကြိမ်ထိုးရတဲ့ဆေးတွေပေါ်နေပြီလို့သူကပြောပါတယ
်And that's very
ကျမနေတဲ့နေရာမှာဆိုရင် HIV ကူးနေသူတဦးအနေနဲ့တစ်နှစ်ကို6ကြိမ်ကုသရတာမျိုးရှိနေပြီဖြစ်တာမို့တစ်နှစ်မှာ365ရက်ကုသရတာနဲ့အများကြီးกว่าချပါတယ်။ဒါကြောင့်ဒါဟာထူးခြားပြောင်းလဲလာတဲ့ကုသမှုမျိုးဖြစ်ပါတယ်
။အမေရိကန်ကသူ့တည်တည်တွေကတော့ HIV ယောဂသည်တွေအနေနဲ့ဆေးတောက်ဆရာမလို့ပဲယောဂပိုးကိုကိုယ်ခံအားတက်တက်နဲ့ခုခံနိုင်တဲ့နည်းတွေကိုလေ့လာပြီးကုသနိုင်မယ့်နည်းလမ်းကိုရှာနေကြပါတယ်။ဘော့စတန်မြို့ကဒေါက်တာဘရုစ်ဝေါ်ကာဟာ HIV ဝေဒနာရှင်တွေကိုနှစ်ပေါင်း40လောက်လေ့လာနေတဲ့သိပ္ပံပညာရှင်ဆရာဝန်တူဖြစ်ပါတယ်။
Set us off in the direction of trying to understand
လူတွေက HIV ကိုသူတို့ကိုယ်ခံအားနဲ့တင်တားဆီးနိုင်တာကိုတွေ့ရပါတယ်။ဒါကြောင့်အဲ့ဒီလိုဘာကြောင့်ဖြစ်တာလဲဆိုတဲ့ဘက်ကိုဦးတည်ပြီးတော့ကျွန်တော်တို့သုတေသနလုပ်ဖို့ဖြစ်လာခဲ့ပါတယ်
။ Lauren Wellingbach ဟာအဲ့ဒီလိုဖြစ်နေတဲ့ဝေဒနာရှင်တဦးပါ1992ခုနှစ်မှာသူမမှာ HIV ဖြစ်နေကြောင်းဆန်းသက်တွေ့ရှိခဲ့ပေမဲ့ယောဂလက္ခဏာမပြခဲ့ပါဘူ
းယောဂဖြစ်နေတဲ့29နှစ်တာကာလတခြားလုံးမှာကျမဆေးလုံးဝတောက်เสียမလိုခဲ့ပါဘူးဒီအတွက်ကျမဝမ်းသာရပါတယ
်ဒေါက်တာဝေါ်ကာနဲ့လကွန်းသုတေသနဌာနကပညာရှင်တွေကတော့ဒီနေ့မှာ HIV ယောဂကိုပျောက်ကင်းအောင်ကုသနိုင်တဲ့ဆေးတွေ့လာမယ်လို့ညွှန်လင်းနေကြပါတယ
်develop this kind of
ကျွန်တော်တို့မျှော်လင့်ထားတာကတော့ HIV ကူးနေတဲ့သူတွေအနေနဲ့အချို့ယောဂသည်တွေမှာတွေ့ရလို့မျိုးသူတို့မှာဖြစ်နေတဲ့ယောဂပြင်းထန်မှုအမတန်ရော့နေပြီးတော့တခြားသူတွေကိုကူးစက်နိုင်တဲ့ပမာဏမရှိတော့တဲ့အဆင့်ရောက်လာအောင်ဝေဒနာတွေရဲ့ကိုယ်ခံအားကိုထိန်းချောင်ပြုပင်ပေးဖို့ဖြစ်ပါတယ
်ဒါပေမဲ့ဒီလိုကမ္ဘာ AIDS နဲ့ကျင်းပတဲ့အချိန်မှာ HIV ယောဂဟာပျောက်ကွယ်မသွားသေးဘူးဆိုတာကိုအသိပေးနေတယ်လို့ဖြစ်နေပါတယ်အများစုက COVID-19 ဘက်ကိုအာရုံစိုက်နေကြတာကြောင့် HIV စစ်ဆေးမှုတွေရောကြလာပြီးစမ်းသပ်မှုတွေလည်းရပ်တန့်ကုန်တာကြောင့် HIV အရေးကျွမ်းကျင်သူတွေနဲ့ဝေဒနာရှင်တွေအကြားစိုးရိမ်မှုတွေကြီးထွားလာနေပါတယ်ခင်ဗျာ